ရခိုင်ပြည်နယ်မောင်နှံမြို့ရဲ့အဓိကကုန်စည်စည်စင်ရလမ်းကြောင်းကိုစစ်ကောင်စီကဆက်ရက်ကြော်ကြပိတ်ထားတာကြောင့်ကုန်စည်စည်စင်မှုတွေပြတ်တောက်ပြီးကုန်စည်နှုံးတွေတက်နေတယ်လို့စားနပ်ရိက္ခာပြက်လက်မှုတွေလည်းရှိနေတယ်လို့မောင်နှံဒေသခံတွေကပြောပါရယ်။ဒါပြင်မောင်နှံမြို့နယ်အနီးမှာအေးအေးရခိုင်တိုင်းဒေသနဲ့ကိုင်းအဖွဲ့နဲ့စစ်ကောင်စီတပ်တကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ပြစ်ခတ်တံတွေလည်းနေတိုင်းနေပါကြားနေရတယ်လို့ဒေသခံတွေကပြောပါရယ်။ဒီအကြောင်းပြည်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုညဉ့်ညံ့ပြောပြပါမယ်ရှင်။
ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့နဲ့စစ်ကောင်စီအကြားတိုက်ပွဲတွေဖြစ်ပွားနေတဲ့မောင်းတော်မြို့နယ်မှာကုန်းလမ်းကြောင်းတွေကိုစစ်ကောင်စီကလက်ရှိအချိန်ထိပိတ်ထားတာကြောင့်မောင်းတော်ဒေသမှာစားနပ်ရိက္ခာပြက်လက်တာတွေရှိလာနေတယ်လို့မောင်းတော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးမောင်အောင်ကပြောပါတယ်
။လမ်းတွေပိတ်ထားတယ်မောင်းတော်မြောက်ပိုင်းရောတောင်ပိုင်းရောပြည်ရတွေသွားတဲ့လမ်းတွေလည်းပိတ်ထားတယ်ဆိုတော့အဲဒီကြရတွေကလူတွေကလည်းတော်တော်လေးပေါ့။အဲဒီစားနပ်ရိက္ခာပြက်တောက်နေတာတွေဖြစ်နေရတယ်လို့သတင်းတော့ကြားတယ်ဗျ။
မောင်းနှံမြို့နယ်မှာပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့ကစစ်ကောင်စီနဲ့အေအေတပ်ဖွဲ့အကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့ပြီးတော့အခုလိုလမ်းပန်းဆက်သွယ်ရေးတွေကိုစစ်ကောင်စီကပိတ်လိုက်တာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းကလည်းမောင်းနှံမြို့နယ်မီးတိုက်ကျေးရွာအနီးမှာလက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေကြားနေရတယ်လို့မောင်းနှံဒေသခံအမျိုးသမီးတဦးကပြောပါတယ်
။အာနေတိုင်းလိုလိုပါပဲတိုက်ပွဲဖြစ်တာလားဘာဖြစ်တာလဲတော့မသိပါဘူး။အမြင်တဲ့ဟိုနားကဒုံဒီနားကဒုံဒီနေ့အတင်းတိုင်းဒီနေ့တော့ဘုံအဲ့လိုခဏခဏတော့ကြားနေရတာပဲဒါပေမဲ့အကျိုးသွားတာဒီတနေ့တန်နေကြားဆက်များလို့လေ
အခုလိုလမ်းတွေကိုပိတ်ထားတဲ့အပြင်နေတိုင်းလိုလိုပြစ်ခတ်မှုတွေရှိနေတဲ့မောင်းတော်မျိုးနယ်မှာဆယ်ရက်အတွင်းကုန်စည်နှုံးတွေမြင့်တက်နေပြီးဒေသခံတွေစားဝတ်နေရေးကြာရင်ပိုဆိုးလာနိုင်တယ်လို့မောင်းတော်ဒေသခံအမျိုးသမီးတူကပြောပါတယ
်အရင်ကဆိုလို့ရှိရင်ဖုံးပြီကတစ်ချက်ပေါ်မှာ1000ဖုံးပြီအခုဆိုလို့ရှိရင် 1500ရန်ရန်ထောက်တယ်ဆိုလို့ရှိရင်တထောက်မှာပေါ့နော်အခုဆိုလို့ရှိရင်အရင်ကဆို450 500ပေါ့အများဆုံးအခုဆိုလို့ရှိရင်ထောက်တယ်တထောင်ကြက်ဦးဆိုလို့ရှိရင်တထောင်ဖို့နှလုံးအဲ့လိုပေါ့နော်ဒီထက်လမ်းမဆက်တင်းကပေါ့နော်တစ်လနှစ်လလောက်ပိတ်ထားမယ်ဆိုလို့ရှိရင်တရက်ရှာတရက်စားတဲ့လူတွေတော့ဆိုလို့ရှိရင်အရင်အခက်ကြီးတွေရှိလာမယ်လို့နေတာပါပဲဟုတ
်လက်ရှိမောင်းတော်မျိုးနယ်မှာပေါ်ဆန်းမွေးစံတိတ်ကို9000နီးပါးအထိရှိနေပြီးစားသုံးစီတလီတာကို1000နီးပါးပေးဝယ်နေရတယ်လို့လည်းဒေသခံတွေကပြောပါရယ်။ဒါအပြင်မောင်းနှံမြို့နယ်အတွင်းတရွာနဲ့တရွာသွာလာခွင်းတွေကိုပါစစ်ကောင်စီကပိတ်ပင်ထားတာကြောင့်စားနပ်ရိက္ခာတွေထွက်ဝယ်ဖို့ခတ်နေကြတယ်လို့ဒေသခံတွေကပြောပါရယ်။ဒီအတိုင်းဒေသခံတွေရဲ့ခရီးသွာလာခွင်းတွေကိုကန့်သတ်ပြီးတော့လမ်းတွေကိုဆက်ပိတ်ထားမယ်ဆိုရင်ဒေသခံတွေရိက္ခာပြက်လက်သေးဆုံးနိုင်တယ်လို့မောင်းနှံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးမောင်အောင်ကပြောပါရယ်။
လူငယ်မှုတွေဖြစ်တာပဲ၊ဓမြမှုတွေဖြစ်တာပဲ၊တော်တော်လေးကိုစိုးရရတဲ့အခြေအနေဖြစ်တယ်။ငမဲငမဲသောက်ပါပြီးတော့တည်ရမယ်ဗျာ။ဆုံတည်အဲ့လိုပုံစံမျိုးတွေဖြစ်တယ်။အသေးတော့ပဲခံမလို့ရလူကြောက်ပါပဲ၊ဓမြတိုက်ကြောက်ပါပဲ။အဲ့လိုပုံစံမျိုးဆိုရှင်းနေပြေးလာတဲ့အခြေအနေရှိတယ်။အဲဖြစ်သေးပြီးကျွန်တော်တို့ကဒီလမ်းပန်းဆက်သွယ်ရေးကိုကျွန်တော်ဖွင့်ပေးစီခြင်းအပြီးတော့ဒီကိုပုံစံတော့မတည့်အောင်ပေါ့နော်။ကိုယ်ပဲကုန်ကျယ်မှုတွေကိုကျွန်တော်ကအဲဖွင့်ပေးစီတာပေါ့။ကိုယ်ကမဖြစ်ဘဲအစီအပြေဖွင့်ပေးစီခြင်းနဲ့
တိုက်ပွဲတွေဖြစ်ပွားနေတဲ့မောင်းတော်မြို့နယ်မှာဒေသခံတွေကိုတွာလာခွင့်ကန့်သတ်ထားတာလမ်းပန်းဆက်သွယ်ရေးတွေကိုပိတ်ထားတာကြောင့်ဒေသခံတွေအခက်ကြုံနေရတာနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးကျော်သူရကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ